1990ပြည့်နှစ်နောက်မိုက်လောက်ကစလို့ကမ္ဘာလက်ကင်ဖုန်ဈေးကွက်မှာ10နှစ်ကျော်လွှမ်းမိုးနေရယူထားခဲ့တဲ့ Nokia ကစမတ်ဖုန်းဈေးကွက်မှာပြန်လည်ထိုးဖောက်နိုင်ဖို့ဤပညာသစ်တွေနဲ့ဖုန်းသစ်ကိုမိတ်ဆက်ပွဲထုတ်ခဲ့ပါတယ် Nokia 8 smartphone ကို HMD Global ကုမ္ပဏီကတီထွင်လိုက်တာပါအရင် Nokia ကုမ္ပဏီကအရာရှိကြီးတွေတည်ထောင်ထားတဲ့ HMD Global ကတော့တစ်ချိန်ကလို Nokia ဖုန်းတွေပြန်ပြီးလူသုံးများလာအောင်စ조사နေတဲ့ကုမ္ပဏီဖြစ်ပါတယ်။သူတို့ကုမ္ပဏီအတွက်အရေးကြီးဆုံးလို့ဆိုရဲစက်တင်ဘာလထဲမှာစရောင်းမဲ့ Nokia 8 Android စနစ်သုံး smartphone ဟာတီထွင်ဖန်တီးမှုသစ်တွေနဲ့ smartphone ဖြစ်တယ်လို့ HMD Global ရဲ့အဓိကဈေးကွက်မြင့်တင်ရေးတာဝန်ခံ Packer Randala ကအခုလိုမိတ်ဆက်ပါတယ်။
By all aspects you can say that it's one of the most powerful Android smartphones which is out there in the market.
လက်ရှိဈေးကွက်ထဲမှာရှိနေတဲ့အကောင်းဆုံး smartphone တွေထဲကအစွမ်းအထက်ဆုံး Android smartphone တစ်ခုလို့အဖက်ဖက်ကပြောနိုင်ပါတယ်။နောက်ပြီးတော့ Nokia ဒီဇိုင်းလက်ရာစစ်စစ်လှပသေးတယ်လို့လက်ထဲမှာကန်ရတာလည်းသိအဆင်ပြေပါတယ်။လက်ရှိ smartphone ဈေးကွက်ထဲမှာမရှိသေးတဲ့တီထွင်မှုတစ်တွေလည်းဒီဖုန်းထဲမှာပါပါတယ်။ Android smartphone တွေထဲမှာအရှိရောအနောက်မှာပါ Zeiss camera သုံးထားတဲ့ပထမဆုံးဖုန်းဖြစ်ပါတယ်။နောက်တစ်ချက်က Nokia Ozo အသံနည်းပညာကိုသုံးထားတဲ့အတွက်360ဒီဂရီပတ်လည်ကအသံတွေကိုဖမ်းယူနိုင်မှာဖြစ်ပါတယ
်။လက်ရှိရှိနေတဲ့ smartphone ပုံစံမျိုးတွေနဲ့သိပ်မကွာလှတဲ့ Nokia ဖုန်းသစ်မှာ Nokia ရဲ့ Dual Side Technology ကိုသုံးထားတဲ့အတွက်ကင်မရာကနှစ်ဖက်လုံးကိုတစ်ချိန်တည်းမှာရိုက်ကူးပေးနိုင်ပါတယ်။ဓာတ်ပုံဗီဒီယိုရိုက်နေတဲ့ဖုန်းပိုင်ရှင်ဘက်ကပုံရောကင်မရာတစ်ဖက်ချမ်းကပုံတွေကိုပါတပြိုင်တည်းပေါ်အောင်ရိုက်ကူးပေးနိုင်တာပါ။အဲ့ဒီ feature ကို Booty လို့နာမည်ပေးထားပါတယ်။phone screen ပေါ်မှာနှစ်ဖက်လုံးကပုံတွေတချမ်းစီပေါ်နေပါတယ်ဖုန်းရဲ့အရှေ့ဘက်မှာတက်ထားတဲ့ကင်မရာရောအနောက်မှာတက်ထားတဲ့ကင်မရာရောကဂျာမနီနိုင်ငံကကမ္ဘာကျော် Carl Zeiss ကုမ္ပဏီထုတ် 30 megapixel ကင်မရာတွေဖြစ်ပါတယ
် I think the past 5 years the world has been full of selfies people sharing great moments with their loved ones
လူငယ်တွေငါးနှစ်အတွင်းဒီကမ္ဘာလုံးမှာလူတွေဟာကိုယ့်အတွက်ထူးခြားတဲ့အဖြစ်အပျက်တွေကို selfie ဓာတ်ပုံတွေရိုက်ပြီးချစ်ခင်သူတွေနဲ့မျှဝေနေကြပါတယ်။ဘာတွေဖြစ်နေတယ်လဲဆိုတာကိုဗီဒီယိုတွေရိုက်ပြီးတော့မျှဝေကြပါတယ်။အဲ့လိုရိုက်ကြတဲ့အခါဖြစ်နေတဲ့အခြေအနေရဲ့တစ်ဖက်ကိုပဲမြင်ရပြီးနောက်တစ်ဖက်ကိုမတွေ့နိုင်ကြပါဘူး။ Nokia 8နဲ့ကြာရင်တော့အခြေအနေနှစ်ဖက်လုံးကိုရိုက်ပြနိုင်မှာပါ။တစ်ဖက်မှာဖြစ်နေတာကိုပြနိုင်တယ်လို့ဖုံးကင်ထားသူဘက်ကအခြေအနေကိုလည်းတပြိုင်တည်းပြနိုင်ပါတယ်။
ဖင်လန်နိုင်ငံက Nokia လက်ကင်ဖုန်းတွေဟာတချိန်ကတော့ပြိုင်သူမရှိဈေးကွက်မှာထိတ်တန့်နေရယူထားတာပါ။ဒါပေမဲ့ Apple နဲ့ Samsung တို့က smartphone တွေထုတ်ခဲ့ပြီးတဲ့နောက်မှာတော့ Nokia ဖုန်းတွေနောက်ကျကျန်ခဲ့ပါတယ်။2014ခုနှစ်က Nokia ရဲ့ဖုန်းလုပ်ငန်းကို Microsoft ကဝယ်ယူပြီး smartphone တွေထုတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။2016မှာ Microsoft က Nokia ဖုန်းလုပ်ငန်းကို HMD Global ကိုပြန်ရောင်းခဲ့တာပါ။လက်ရှိ smartphone ဈေးကွက်မှာထိတ်တန့်ရောက်နေတဲ့ဖုန်းတွေနဲ့အပြိုင်ဖြစ်အောင် Nokia ဖုန်းတွေအတော်စူးစမ်းရမယ်လို့စီးပွားရေးကုမ္ပဏီတွေနဲ့ပတ်သက်လို့လေ့လာသုံးသပ်နေတဲ့ IHS Market ကအကြီးအကဲညွှန်ကြားရေးမှူး Ian Falk ကသုံးသပ်ပါတယ်
။ The market's moved on. Samsung is now number 1 in unit shipments. Apple is number 1 in profitability and Huawei is a very strong number 3.
ဈေးကွက်ကအမြဲပြောင်းနေတာပါ။လက်ရှိမှာ Samsung ကဖုန်းအလုံးရေအကြောင်းအများဆုံးနံပါတ်1နေရာမှာရှိပါတယ်။ Apple ကတော့အမြတ်ဆုံးအရာဆုံးနံပါတ်1နေရာမှာရှိပါတယ်။ Huawei ကလည်းနံပါတ်3နေရာနဲ့တော်တော်လေးအခြေအနေကောင်းနေပြီးတစ်ချိန်မှာ Samsung ကိုကျော်ပြီးနံပါတ်1နေရာရဖို့မှန်းထားတာပါဒီဈေးကွက်ကတိတ်ကိုအကျိတ်နဲ့ပြိုင်ဆိုင်ရတဲ့ဈေးကွက်မျိုးဖြစ်ပါတယ် Nokia ဖုန်းထုတ်နေတဲ့ HMD လို့ကုမ္ပဏီအသစ်မျိုးအတွက်တော်တော်ကိုစူးစမ်းရပါလိမ့်မယ် Nokia ဖုန်းတွေအကြောင်းစားသုံးသူတွေပြန်သိလာကြအောင်လုပ်ရပါမယ်ဖုန်းလိုင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေလက်လီဖြန့်ချီသူတွေနဲ့ဆက်ဆံရေးပြန်တည်ဆောက်ရမယ် Nokia smartphone ရဲ့လူပြောများလာအောင်အချိန်ပြန်ရအောင်လုပ်ရပါလိမ့်မယ်တော်တော်မလွယ်တဲ့စိန်ခေါ်မှုတွေအများကြီးပါ
CCS Insight ကအကြီးတန်းသုတေသီ Benwood ကတော့ Nokia 8ဟာအမြတ်အစွန်းရနိုင်မဲ့ဈေးကြီးတန်းဝင် smartphone လောကထဲကိုပထမဆုံးဝင်လာတဲ့ Nokia ဖုန်းဖြစ်တာမို့ကုမ္ပဏီအတွက်အသိအရေးကြီးတယ်လို့သုံးသပ်ပါတယ်1996ခုနှစ်မှာကမ္ဘာပထမဆုံး smartphone ကိုထုတ်ခဲ့တဲ့ Nokia ကုမ္ပဏီအနေနဲ့တစ်ချိန်ကအောင်မြင်ခဲ့တဲ့ Nokia ဆိုတဲ့အမှတ်တံဆိပ်ကြောင့် Apple နဲ့ Samsung ကိုရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ HTC, Huawei, LG နဲ့ Sony ဖုန်းတွေကြားမှာ Nokia ဖုန်းတွေတပန်းပူတာမယ်လို့ HMD Global အနေနဲ့မျှော်လင့်နိုင်တဲ့အကြောင်း Benwood ရဲ့သုံးသပ်ချက်ကို Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်။ smartphone တွေအတွက်အရေးကြီးတဲ့ကင်မရာပိုင်းမှာ Nokia ကနာမည်ကောင်းရှိခဲ့တဲ့အပြင် Germany က Zeiss ကုမ္ပဏီနဲ့ပူးပေါင်းခဲ့တာကအသာချက်ဖြစ်နိုင်ပါသလား
။ At the moment,Imaging and cameras are one of the ways that differentiate a
flash. Namaji smartphone နဲ့အပေါ်သား smartphone တွေကိုခွဲခြားနိုင်မဲ့အချက်တွေထဲမှာရုပ်ပုံပေါ်လာတဲ့ကင်မရာတွေကိုကြည့်ပြီးတော့လဲခွဲခြားနိုင်ပါတယ်။ကင်မရာနည်းပညာနဲ့ရုပ်ပုံပိုင်းမှာ Nokia ကတော့တိတ်ကောင်းတဲ့သမိုင်းရှိခဲ့ပါတယ်
။
Nokia အမှတ်တံဆိပ်ဖုန်းတွေထုတ်ဖို့2016ခုနှစ်ကမှစတင်လုပ်ငန်းလည်ပတ်ခဲ့တဲ့ HMD Global Company က2019 February လကပဲဒေါ်လာ130ဝန်းကျင်လောက်နဲ့ရောင်းမဲ့ Nokia 3 နဲ့ Nokia 5တံပိုးနဲ့ smartphone နှစ်မျိုးအပြင်တချိန်ကလူသုံးများခဲ့တဲ့ Nokia 3310 ဖုန်းပုံစံမျိုးအသစ်ထုတ်မယ်လို့ကြေညာခဲ့ပါသေးတယ်။ Nokia ဖုန်းတွေဟာတချိန်ကသိပ်အောင်မြင်ခဲ့ပြီးကမ္ဘာအယောင်ရဆုံးလက်ကင်ဖုန်းတွေဖြစ်ခဲ့တာမှန်ပေမဲ့သူတို့ကုမ္ပဏီအနေနဲ့အနာဂတ်အတွက်ပဲအာရုံစိုက်သွားမယ်လို့ HMD Global ရဲ့အဓိကဈေးကွက်မြင့်တင်ရေးတာဝန်ခံ Packer Randaller ကတော့ဆိုပါတယ်
။ We want to look forward. We want to have a fresh and modern take.
ကျွန်တော်တို့ကရှေ့ကိုပဲသွားကြပါတယ် Nokia smartphone တွေကိုစမ်းသစ်ရှေ့ပြီးနေတဲ့ဖုန်းမျိုးတွေပဲဖြစ်စေကြပါတယ်အတိတ်မှာလူကြိုက်များအောင်မြင်ခဲ့တဲ့အချက်တချို့ကိုရွေးချယ်ပြီးဖုန်းသုံးသူတွေကိုခင့်နဲ့အညီအသက်ဆန်းတွေဖြစ်အောင်ပြောင်းလဲပေးနိုင်ဖို့ကျွန်တော်တို့ကြိုးစားမှာဖြစ်ပါတယ
် September လကျရင် Nokia 8 smartphone တွေကို903ဒေါ်လာဝန်းကျင်လောက်နဲ့ရောင်းမှာဖြစ်ပါတယ် September လထဲမှာပဲ Samsung က Galaxy Note 8ကိုထုတ်ဖို့ရှိသလို Apple ကလည်း iPhone အသစ်ကိုမိတ်ဆက်မယ်လို့ခန့်မှန်းရပါတယ်HMD Global ကတော့အပြိုင်အဆိုင်တွေကိုသိအာရုံမဆိုင်ဖဲဖုန်းသုံးသူတွေအတွက်ပိုကောင်းတဲ့ဖုန်းဒီဇိုင်းဖန်တီးနိုင်ရေးကိုပဲအလေးထားတယ်လို့ပြောပါတယ်ရှင်။